ကချင်ပြည်နယ်မိုးမောင်မြို့နယ်ဒေါ်ဖုံးရံအနီးမှာတော့စစ်တပ်ရင်တန်းကိုကချင်လက်နက်ကိုင်အဖွဲ့ KIA ကနေရာနှစ်နေရာမှာကြားဖြတ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လတွေကတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောင်မြို့နယ်မြို့သစ်စီဟက်ကုံလောပတ်ဒီမှာလည်းတရပိုင်းနေမှာတိုက်ပွဲတွေကငြိမ်သက်နေပေမဲ့အချိန်မရွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်တာကြောင့်အိုးအိမ်စွန့်ထွက် ူပမောမြကြီးနာလန်းတော့ဖုံးရနဲ့လကြားရန်ဤနေရာနှစ်နေရာကနေ KIA ဘက်ကကြားပြတ်တိုက်ခဲ့တာဖြစ်တဲ့အကြောင်းဒေသခံဒူက VOA ကိုပြောပါတယ
်အဲဒီနေ့ဟိုကားခွင့်စီးတက်လာတာအဲ့ဒါဒီနေ့နေ့လေဟိုရှင်နာရီ7နာရီပိုင်းတော့မှာအဲ့တော့ဖုံးရအောက်ဟိုရင်ခွက်တော့မှာအဲ KIA ဒီပြေဝင်တိုက်ရလေ7နာရီနောက်ပိုင်းမှာဟိုလကြားရန်ပြန်ရောက်တဲ့ခါကျတော့ဖုံးမှခံတိုက်တာနိုင်ရွက်တော့ဖြစ်တယ်လို့ပြောတာနိုင်ရွက်တော့တပည့်ဖြစ်တဲ့ခါကျတော့အဲ့မတော်လေတော့ဖြစ်တယ်လို့တော့ပြောပါလား
စည်ရင်တန်းမှာလူနဲ့ရိတ်ကားတွေတည်ဆောင်လာတာဖြစ်ပြီးတက်မတော်ထိန်းချုပ်ရာခရာဘွန်ကိုပို့ဆောင်မှုဖြစ်နိုင်ကြောင်းဒေသခံတွေကပြောပါတယ် KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့အသေးစိတ်တင်မရသေးဘူးလို့ပြောပါတယ
်ဒီကိစ္စကတော့အာဒီဒီကံတက်တက်ဖြစ်တယ်ဆိုရဲအာဒီနေ့ကတော့မကြပါဘူးခင်ဗျာဒီနေ့ပဲပြောတော့ရာထက်တက်ပွဲကြီးပေါ့အဲအဲ့ဒါဖြစ်တယ်ဆိုတာတော့ကြားပါတယ်အဲ့ဒီဒီနေ့ကတော့အမှမကြားသေးပါဘူးခင်ဗျာကျန်တာကတော့ဒီမျိုးချမ်းတဲ့ဒီနားနေတော့အဲ့ဒီကြားလာမှလို့ပြောတာပဲနားလုံးကြားရတော့ဒီနေ့ကပြဖြစ်ပါလား
လောက်ကြားရရော KIA ဌာနချုပ်လိုင်ဇာမျိုးရဲ့အဝင်လန်းနေရာဖြစ်ပါတယ်ကချင်သတင်းမီဒီယာတွေကတော့စစ်ကောင်စီဘက်ကစစ်ကားစီ50စစ်တီရင်က100လောက်ချီတက်လာတာဖြစ်ကြောင်းတောက် KIA ကစောင့်ဆိုင်တက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်ဒီလ9ရက်နေ့ကဒေါ်ဖုံးရံနီမာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခဲ့တယ်လို့ရှေ့ရက်နေ့ကလည်းလက်ချောင်းရွာနီမာစစ်ရင်တန်းကိုတိုက်ခိုက်ခဲ့တာကြောင့်စစ်ကား၄စီးလောက်ပျက်စီးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လကဗမာမြကြီးနားလမ်းမှာစစ်ရေးရရေးပါတဲ့အာလော့ဘွန်တောင်ကို KIA ကသိမ်းယူခဲ့ပြီးတဲ့နောက်အေဗီလာနဲ့မေလာတွေအတွင်းမိုးမောင်မြို့နယ်မြို့သစ်ကုံလော်စီရက်စတဲ့ရွာတွေနီမာတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီတိုက်ပွဲတွေကြောင့်ဒေသခံ9000ကျော်နေရာဆုံးခွာထွက်ပြေးခဲ့ရပါတယ်။မေလာနဲ့နောက်ပိုင်းမှာမုံမောင်မြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်သွားခဲ့ပြီးမြတ်ဖုံးရံနဲ့အာလောဘွန်စကန်အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစစ်ရင်အားတွေတိုးမြင့်နေတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုစစ်ရင်တန်းတွေကို KIA ကမကြာခဏကြားပြတ်တိုက်ခိုက်နေတာပါ။လောလောဆယ်မှာတော့တိုက်ပွဲဆောင်ပြည်သူတွေဟာစီရေးချင်းတွေတင်းမာနေသေးရှိတာကြောင့်နေရာမပြောင်းရဲကြသလိုဖုံးတော်ကြီးကျောင်းတွေမှာခိုလုံနေကြရတဲ့ရှမ်းစစ်ဆောင်တွေအတွက်ဆက်လက်နေထိုင်မှုအခက်အခဲတွေရှိတယ်လို့စစ်ဘေးဆောင်တွေကကူညီပေးနေတဲ့သူတယောက်ကပြောပါတယ်
။နောက်ဆက်ကိုရသမတ္တအားနဲ့ညီကြီးရဲ့ဆူဖွဲ့လည်းမိဖြစ်မလားညဖြစ်မလားဆိုတော့ပြချင်းတဖြစ်မလဲဆိုတာဒီဆိုးရင်ရတဲ့အချိန်တွေမှာဖြစ်တော့ဒီလိုမှမလုံးချုံစစ်ဆောင်တွေကတော့တချို့လည်းဒါအယုံခဏပြန်ကြတာရှိတယ်ဒါပေမဲ့အများစုကတော့ဒါစစ်ဆောင်တွေရဆဲဖြစ်တဲ့မူတင်းကာလာရောက်လာတယ်နောက်ပြီးတော့ပုံကြောင်းတွေလည်းအခုဖြစ်နေဒီဘဝတင်ရောက်လာတဲ့အခါမှာသူတို့ဥပုတ်အတွက်တုံးချင်တဲ့အခါမှာဖြစ်ဆောင်နေနေရာတော်များများတာပြပြရမယ်နေသာဖြစ်နေပေါ့
မုံမောင်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့စလောင်းကုန်းနီးကချေးရွာတွေမှာတော့မြေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့ဘုံတွေနဲ့လက်လက်ကြီးကြီးတွေမရှင်းလင်းရသေးတဲ့အတွက်နေရက်ပြန်ဖို့တောင်ရဆိုက်ပြို့ဖို့စတာတွေလည်းအခက်အခဲတွေရှိနေတာပါဒီရက်ပိုင်းအတွင်းမှာတောင်ရသွားသူတချို့မိုင်းနှင်းမိတဲ့အတွက်ထိခိုက်ဒေဆုံးတာတွေလည်းရှိနေပါပဲခင်ဗျာ